မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုစလဲရီရဲ့အစည်းအဝေးဟာဗိုလ်ဒူးနေ့ကအဆုံးသတ်ခဲ့ကြရမှာအရေးကြီးတဲ့အချက်တွေဆွေးနွေးဖို့ကြံရှိနေတာကြောင့်လာမယ့်စနေနေ့မှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ကြတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါရှိလာတဲ့မှာကျင်းပဖို့စီစဉ်ထားတဲ့ပြည်တော်စုငင်းချင်းညီလာက21ရာစုပင်လုံးသရုတ်တအစည်းအဝေးမှာဆွေးနွေးမဲ့ကိစ္စတွေကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုစလဲရီဟာ၄ရက်ကြာညှိနှိုင်းခဲ့ကြပေမဲ့လက်နက်ကိုင်တပ်တွေပေါင်းစည်းရေးအပါအဝင်အခြားအရေးကြီးတဲ့အပိုင်းတွေကျရှိနေသေးတဲ့အတွက်ထပ်မံတွေ့ဆုံဖို့စီစဉ်ခဲ့ကြတာပါရန်ကုန်မြို့မှာဒီလ25ရက်နေ့ကစတင်ဆွေးနွေးခဲ့တဲ့အထဲမှာတော့ပြည်တော်စုသဘောတူစာချုပ်ချုပ်ဆိုရေးအတွက် NCA အပြည့်ရစာချုပ်ဆိုင်ရာမူပေါင်းပြောင်းလဲညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲပုံမှုနဲ့ဖက်ဒရယ်အခြေခံမှုလမ်းညွှန်စတဲ့အပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီအထဲမှာလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာပြည်내ပေါင်းစည်းရေးကိစ္စအပါအဝင်အရေးကြီးတဲ့အချက်တချို့ညှိနှိုင်းဖို့ကြံရှိနေစေဖြစ်ကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တူဖြစ်တဲ့နိုင်အောင်မငေးက VOA ကိုအခုလိုပြောပါတယ
်။မူပေါင်းလို့ဆိုရင်ကျွန်တော်ဆက်တုံးကျက်ရပြီးတော့၃ချက်ကြံသေးတယ်။အစ်စ်လိုက်မှာဆိုရင်ဒီလုံခြုံရေးဆိုင်ရာပါဒီအတက်ကပေါင်းစည်းရှိခုကိုရပြီးတော့ဆရာနှစ်မှာဆိုရင်လုံခြုံရေးပြည်내ပေါင်းစည်းခြင်းဆိုတဲ့အကောင်းဆုံးအတင်းနဲ့ကြံသေးတယ်။ပိုင်းသုံးမှာကဒီဖက်ဒရယ်ဒီဆိုင်ရင်းလမ်းညွှန်ချက်ကမှာတော့ဒီကျွန်တော်တို့ဒီနှစ်ချက်ရပြီးတော့ဆက်လက်ဆွေးနွေးဖို့အတွက်က6ချက်ကြံသေးတယ်။ဒါပေမဲ့ဒီ6ချက်ကြံတာကလည်းအချက်တစ်ချက်နဲ့တစ်ချက်နဲ့ဆက်ဆက်နေတယ်ဆိုတော့ကျွန်တော်လာမယ့်ဩဂုတ်လတည့်နေ့မှာမီးပြီးတော့နောက်ဆုံးစီဝေးပွဲပေါ်နောက်လုပ်မယ်။အဲ့လိုအစီအစဉ်ရှိပါလေခင်ဗျာ
။လာမယ့်စနေနေ့မှာနောက်ထပ်ဆွေးနွေးပြီးရရှိတဲ့အချက်တွေကိုနှစ်ဖက်ကိုယ်စားလှယ်တွေကသက်ဆိုင်ရာခေါင်းဆောင်တွေထံကိုတင်ပြဖို့ရှိနေပြီးအဲ့ဒီနောက်မှာ JICM ကော NCA အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းစည်းဝေးနဲ့ UPDJC ကော်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီစတဲ့အစည်းအဝေးတွေမှာအတည်ပြုချက်ရယူမှာဖြစ်ပါတယ်။ငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလမောင်ရွှေကတော့ရှေ့လာထဲမှာကျင်းပမယ်။21ရာစုပင်လုံးညီလာခံမှာတိုးတက်မှုတွေရမယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ
်။ညီလာခံကိုကျွန်တော်တို့ဒီအကုန်လာတယ်မှာပဲအော်မျိုးကကျင်းပဖို့တော့အားလုံးကနှစ်ဖက်အစိုးရဘက်ကဤကိုမှာရှိလို့နိုင်ငံပတ်တွေမှာရှိတယ်။ကျွန်တော်တို့တိုးတက်မှုတွေကတော့အစီအစဉ်တစ်ခုပြီးတိုင်းပြီးတိုင်းမှာတိုးတက်မှုတွေရှိတယ်။အဲဒီတိုးတက်မှုတွေကိုလည်းဖြည့်ဖြည့်ပြီးတော့ဒီတက်ပုံဖြည့်ဖြည့်ပို့ရအောင်သဘောတူမဲ့ပို့တော့ဖို့တော့အားလုံးကအကြိမ်ရှိတဲ့အတွက်ဒီလာကတော့ဒီအောက်တိုဘာလမှာပဲအော်မျိုးတုံးနိုင်မယ်လို့ကျွန်တော်လည်းယုံကြည်တယ်ဗျာ။
တမ်ဘရွန်နဲ့တိုက်ပွဲတွေဖြစ်နေတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကလည်း21ရာစုပင်လုံဆွေးနွေးပွဲကိုတက်ရောက်ဖို့ဆန္ဒရှိကြောင်းမကြာသေးခင်ကပဲပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။ညီလာခံကျင်းပတဲ့အခါ NCA စာချုပ်ကိုလက်မှတ်မီးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားဖို့အတွက်လည်းအစိုးရနဲ့ဆွေးနွေးနေတဲ့ NCA လက်မှတ်ထိုးအဖွဲ့တွေကတိုက်တွန်းထားပါတယ်။NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးဦးလာမောင်ရွှေကအခုလိုပြောပါတယ
်။ဒီနေ့အစည်းအဝေးမှာတော့ဖိတ်ကြားမဲ့သူတွေတိကျကိုဒီနေ့ကျွန်တော်တို့ဆွေးနွေးပွဲမှာပြီးပြအောင်တော့ကျွန်တော်တို့အနေနဲ့ဒီမပြုတ်နိုင်ဘူး။နောက်ထပ်ဆွေးနွေးပွဲတွေမှာလည်းဆက်ပြီးဆောင်ရွက်ဖို့ရှိတယ်။အဲ့ဒီအတူတူတည်းအတိုင်းပဲဆက်ပြီးတော့ဖိတ်မှာပါပဲ။အဲ့တော့ NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းသားလက်နက်တက်ဖို့ကောင်းတော့လေဖိဖို့ရတာချက်တွေကတော့ရှိနေတယ်ပေါ့အတူယူချက်တွေတော့ကျွန်တော်တို့ပဲပေါ့
လက်ရှိကျင်းပပြီးစီးခဲ့တဲ့ညှိနှိုင်းအစည်းအဝေးဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြား6ကြိမ်မြောက်ဆွေးနွေးပွဲလည်းဖြစ်ပါတယ်ဩဂုတ်လ10ရက်နေ့မှာကျင်းပမယ်9ကြိမ်မြောက်ဆွေးနွေးပွဲကိုတော့နေပြည်တော်မှာကျင်းပမှာပါဒီညှိနှိုင်းဆွေးနွေးပွဲတွေပြီးပြည့်ရင်နှစ်နှစ်ကျော်ကြာရပ်ဆိုင်နေတဲ့ပြည်တော်စုငင်းချမ်းရဲ့ညီလာခံ21ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုကျင်းပနိုင်မှာလည်းဖြစ်ပါတယ်ပြည်တော်စုငင်းချမ်းရဲ့ညီလာခံနှစ်နှစ်ကျော်ရပ်ဆိုင်တာဟာလုံခြုံရေးဆိုင်ရာပြည်내ပေါင်းစည်းရေးနဲ့ပြည်တော်စုကခွဲမထွက်ရေးဆိုတဲ့အချက်တွေအပေါ်မှာအကြီးအလဲမဆွေးနွေးနိုင်တာကြောင့်လို့လဲသုံးသပ်ကြရင်ရှိနေတာပါကျွန်တော်မိုးစော်ရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်